Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဧပြီလ5ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာဝါဒီကနေ့ညနေခင်းစီစဉ်ဝေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါမြန်မာနိုင်ငံအထွေအခြေတင်ဖြစ်စရာတွေကြုံနေရတဲ့တရုတ်နိုင်ငံစီမံကိန်းတွေနဲ့ပတ်သက်လို့တိတိကျကျဆွေးနွေးတာမျိုးမရှိခဲ့ဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပြီးဖူးတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်တခါကဘာပေါ်ကချမ်းသာကျွယ်ဝသူတွေနဲ့နိုင်ငံရေးခေါင်းဆောင်တို့ချို့ပါဝင်တဲ့လူပုဂ္ဂိုလ်ယာနဲ့ချီရဲ့အခွန်ရှောင်ပန်းစင်းတွေပေါက်ကြားခဲ့တာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်သားဖို့ကဘာတဝန်းအစိုးရတွေကကတိပြုပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြပြပါမယ်ရှင်
။ကောင်းပါပြီရှင်။ NLD ပါတီဦးဆောင်တဲ့အစိုးရတဲ့ပြောင်းလဲပြီး9ရက်အကြာမှာပဲမြန်မာနိုင်ငံကိုတရုတ်နိုင်ငံခြားရေးဝန်ကြီးကပထမဆုံးနိုင်ငံခြားတန်တမာအဖြစ်ရောက်ရှိလာတဲ့သတင်းမှာတော့
ကျမတို့ကအင်းနီးယားအင်းနီးချင်းနိုင်ငံတွေဖြစ်တာနဲ့အမျှကျမတို့ရဲ့ဆက်ဆံရေးဟာအင်တာမအရေးကြီးပါတယ်။ကျမတို့နိုင်ငံရေးရတော့တာမဟုတ်ဘူးလူမှုရေးရစီးပွားရေးရလည်းအများကြီး
မြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ပါရှင်အပြည့်အစုံကိုမကြခင်ကြားဖို့ရှိပါတယ်ကြအပြင်အစိုးရတည်လက်ထက်နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီတို့ပူးပေါင်းပြီးတော့ဖမ်းဆီးခံကြောင်းသားတွေကိုအမြန်ဆုံးလွှတ်ပေးဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ကြတဲ့သတင်းနဲ့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံထားမဲ့ဥပဒေကြမ်းကိုအမျိုးသားလွတ်တော်မှာရောပြည်သူလွတ်တော်မှာပါအတည်ပြုလိုက်တဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လက်ထက်မှာပထမဆုံးအကြိမ်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံသားရဲ့ဝင်ကြီးဝမ်ယင်နဲ့တွေ့ဆုံရမှာမြန်မာနိုင်ငံအတွင်းအခြေတင်ဖြစ်စရာတွေကြုံနေရတဲ့တရုတ်နိုင်ငံကစီမံကိန်းတွေနဲ့ပတ်သက်လို့တိတိကျကျဆွေးနွေးတာမျိုးမရှိတဲ့အကြောင်းမြန်မာနိုင်ငံသားရဲ့ဝင်ကြီးဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်
။လူလူနဲ့ပြောရမယ်ဆိုရင်အခုဒီဝင်ကြီးကလာတယ်ဆိုတာကျမတို့အစိုးရအဖွဲ့အစ်ကိုဂုဏ်ပြုဖို့နော်ကျမတို့ရဲ့နိုင်ငံနှစ်နိုင်ငံကြားမှာယဉ်ညီမှုအမျိုးယဉ်ညီမှုစောင့်တည်ဖို့ဒါတွေကိုအလေးထားပြီးတော့ပြောခဲ့တဲ့ကိစ္စဖြစ်ပါတယ်။ဒါတွေလာလို့အဲ့ဒါအတွက်လာတာပါ။ဒီလိုတခြားကိစ္စတွေကိုအသေးစိတ်ဘာမှမဆွေးနွေးခဲ့ပါဘူး
။မြန်မာနိုင်ငံမှာတရုတ်နိုင်ငံကလုပ်ကိုင်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြမှုတွေကြုံနေရတယ်လို့ကချင်ပြည်နယ်မြစ်ဆုံမှာတည်ဆောက်မဲ့ရေကာတာစီမံကိန်းဟာဆိုရင်လေအရင်အစိုးရလက်ထက်မှာဆိုင်းငံ့ထားခဲ့ရတဲ့အထိပါ။ဒါပေမဲ့လည်းအစိုးရတက်လက်ထက်မှာရက်ဆိုင်ထားရတဲ့မြစ်ဆုံစီမံကိန်းပြန်ဆနိုင်အောင်ဆွေးနွေးမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကမကြသေးခင်တုန်းကပဲပြောဆိုခဲ့ပါသေးတယ်။စက်ချင်ကက်ကွက်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့နှစ်နိုင်ငံအကြားချုပ်ဆိုထားတဲ့စာချုပ်တွေကိုအများပြည်သူသိရှိခွင့်ရတဲ့နယ်လို့ပြောဆိုထားတဲ့ဒေါအောင်ဆန်းစုကြည်ကတော့သဘောတူညီချက်နဲ့ပတ်သက်လို့သူကိုယ်တိုင်လည်းအခုအချိန်ထိမသိရသေးဘူးလို့ဒီနေ့နေပြည်တော်မှာပြုလုပ်တဲ့ပူးတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါရယ်မြန်မာနိုင်ငံသားဝန်ကြီးဒေါအောင်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့နှစ်ရက်ကြာခီးစဉ်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံသားဝန်ကြီးကတော့မြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်မှုအများဆုံးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့နှစ်နိုင်ငံစီးပွားရေးဆက်လက်တိုးမြင့်သွားဖို့နဲ့မြန်မာနိုင်ငံမှာတရုတ်နိုင်ငံကလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့ဒီမြန်မာနိုင်ငံနဲ့ဒေသခံတွေအကျိုးခံစားခွင့်ရရှိအောင်လဲဆောင်ရွက်ကြဖို့ညွှန်ကြားသွားမှာဖြစ်တဲ့အကြောင်းပြောဆိုသွားပါရရှင်
။ဒေါက်တာဆန်းစုကြည်တောင်းဝန်ယူထားတဲ့ဝန်ကြီးဌာန၄ခုတွေကနှစ်ခုဖြစ်တဲ့ပညာရေးနဲ့လျှက်စစ်စွမ်းအင်ဝန်ကြီးဌာနအတွက်ဝန်ကြီးတွေကိုပြည်ထောင်စုလွှတ်တော်ကဒီကနေ့အတည်ပြုလိုက်ပါပြီ။ပညာရေးဝန်ကြီးဌာနအတွက်ဒေါက်တာမျိုးသိန်းကြီးနဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအတွက်ဦးဖေစင်ထွန်းတို့ကိုခန့်အပ်ဖို့ကန့်ကွက်သူမရှိတာကြောင့်ပြည်ထောင်စုလွှတ်တော်မှအတည်ပြုခဲ့တာဖြစ်ပါတယ်။ဒါအပြင်ပြည်ထောင်စုရှေ့နေချုပ်အဖြစ်ဗိုလ်ချုပ်ဟောင်းတူဦးဖြစ်သူဒုတိယရှေ့နေချုပ်ဟောင်းဦးထွန်းထွန်းဦးနဲ့စီရင်စစ်ချုပ်အဖြစ်စီးပွားရေးတက္ကသိုလ်ပါမောက္ခချုပ်ဟောင်းဦးမော်တန်းတို့ကိုခန့်အပ်ဖို့လည်းပြည်ထောင်စုလွှတ်တော်မှဒီကနေ့အတည်ပြုပါတယ်။ပညာရေးဝန်ကြီးဖြစ်လာတဲ့ဒေါက်တာမျိုးသိန်းကြီးဟာပညာရေးလောကသားဌာနရောအမျိုးသားပညာရေးဥပဒေကိုကန့်ကွက်ခဲ့ကြတဲ့ကျောင်းသားတွေကြားမှာပါအငင်းပွားပွဲရာပုဂ္ဂိုလ်တူဖြစ်ပါတယ်။အထူးသဖြင့်တော့သမရဦးသိန်းစိန်လက်ထက်အမျိုးသားပညာရေးဥပဒေပေါ်ပေါက်ရေးနဲ့ပညာရေးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာဦးဆောင်ခဲ့သူဖြစ်တာမို့ပညာရေးလေးပွင့်ဆိုင်ဆွေးနွေးပွဲတွေမှာကျောင်းသားတွေနဲ့ထိတ်တိုက်တွေ့ခဲ့သူတူဖြစ်ပါတယ်။ဒါကြောင့်အမျိုးသားပညာရေးပြုပြင်ပြောင်းလဲရေးမှာကျောင်းသားတွေအခြားပညာရှင်တွေနဲ့အဆင်ပြေပြေဆောင်ရွက်နိုင်ပါမလားဆိုပြီးစိုးရိမ်မှုတွေရှိနေပါတယ်။ပြည်ထောင်စုရှေ့နေချုပ်ဖြစ်လာတဲ့ဦးထွန်းထွန်းဦးဟာဆိုရင်လေပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာဒုတိယရှေ့နေချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာစစ်တပ်မှာဗိုလ်ချုပ်ယာဒူတီတာဝန်ထမ်းခဲ့သလိုစစ်ဥပဒေချုပ်အဖြစ်လည်းတာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံမှာတနင်္လာနေ့နှောင်းပိုင်းကအလော30အထိပြုလိုက်တဲ့အငင်းပွားဝယ်ရာအလုသမာသမဂ္ဂဥပဒေနဲ့ပတ်သက်လို့ဒီဥပဒေဟာနိုင်ငံတကာအလုသမာ အခွင့်အရေးစံချိန်စံညွှန်းနဲ့ကန့်ညီမှုမရှိဘူးလို့ဆိုပြီးအလို့သမားရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးအတိုက်ခံပါတီကရှုံချလိုက်ပါတယ်။ဒီဥပဒေဟာသမဂဖွဲ့စည်းမှုတွေနဲ့အလို့သမားဆန္ဒပြမှုတွေကိုပို့ပြီးတော့ခက်ခဲအောင်လုပ်ထားတာလို့အလို့သမားသမဂတွေနဲ့လူခွင့်ရေးအဖွဲ့တွေကကြေကြေပြန့်ပြန့်ဝေဖန်နေကြတာပါ။အလို့သမားသမဂတွေရဲ့ငွေကြေးသုံးစွဲမှုတွေကိုအစဉ်အခံတင်ပြရမယ်လို့ဒီဥပဒေထဲမှာပြဋ္ဌာန်းထားတယ်လို့သမဂခေါင်းဆောင်တွေကိုခွဲခြားဆက်ဆံတဲ့ဥပဒေပုံမှန်တွေလည်းပါဝင်နေတယ်လို့ဝေဖန်သူတွေကပြောကြပါတယ်။ဒီဥပဒေကိုတော့လက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP လွှတ်တော်အမတ်တွေကလွှတ်တော်မှာတခဲနဲ့မဲပေးအတည်ပြုခဲ့ကြတာပါလွှတ်တော်တွင်အတိုက်ခံလွှတ်တော်အမတ်55ဦးကတော့ဒီဥပဒေနဲ့ပတ်သက်လို့ဒီလွှတ်တော်အတွင်းမှာအခြေတင်ဆွေးနွေးဖို့အချိန်အလုံးလောက်မရပဲတက်တော့ရိုက်အတည်ပြုလိုက်ကြလို့ဆိုပြီးတော့ဥပဒေကိုမထောက်ခံဖို့ဆုံးဖြတ်ခဲ့ကြတာပါနိုင်ငံတကာစံညွှန်းတွေနဲ့ကန့်ညီတဲ့ဥပဒေဖြစ်အောင်လုံသမားသမဂ္ဂတွေလုံသမားအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့အတိုက်ခံတွေကပေးခဲ့တဲ့အကြံပြုချက်အများအပြားလှစ်လူရှုခံရတယ်လို့အတိုက်ခံလွှတ်တော်အမတ်ဦးကလည်းပြောပါတယ်။ဒါပေမဲ့အစိုးရကတော့ကမ္ဘောဒီးယားနိုင်ငံဟာအမေရိကန်ပြည်ထောင်စုမဟုတ်တယ်လို့ဗြိတိန်နိုင်ငံလည်းမဟုတ်ဘူး။ကမ္ဘောဒီးယားစံညွှန်းနဲ့အညီသာတုံ့သက်ပြဋ္ဌာန်းထားတဲ့ဥပဒေဖြစ်တယ်လို့ဆိုပြီးတုံ့ပြန်ထားပါတယ်ရှင်
။ချင်းကားတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူလူနာအဦးရှိနေပြီလို့ BNN အစိုးရကကြေညာလိုက်ပါတယ်။တူကတော့နန်ထရန်ပင်လေကန်းဂျီကအသက်64နှစ်အရွယ်အမျိုးသမီးဖြစ်ပြီးနောက်တူကတော့ဟိုချီမင်းမြို့ကအသက်33နှစ်အရွယ်အမျိုးသမီးတူဦးဖြစ်ကြောင်းဗီယက်နမ်ကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပြောပါရယ်နှစ်ဦးစလုံးဟာမျက်လုံးမှာရားရောင်ရောင်ကိုင်းလာပြီးအဖျားတက်လာတာမို့မတ်လကုန်ပိုင်းတုန်းကဆေးရုံတင်လာချိန်ဆန်းသက်စစ်ဆေးမှုတွေအရဇီကာဗိုင်းရပ်စ်ပိုးလက္ခဏာတွေ့ခဲ့ရတယ်လို့ဆိုပါရယ်အသက်33နှစ်အရွယ်အမျိုးသမီးဟာကိုဝန်တဲ့တူဦးဖြစ်တယ်လို့အစိုးရသတင်းဌာနကပြောပါရယ်အမျိုးသမီးနှစ်ဦးစလုံးအခုတော့တက်တာလာပြီဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူအများစုဟာရောဂါလက္ခဏာတိတိတသာပြလိမရှိပေမဲ့ဇီကာပိုးဆွဲကတ်ထားတဲ့ကိုယ်ဝန်ဆောင်တွေကလေးမွေးလာတဲ့အခါမိုက်ခိုဆယ်ဖီလို့ခေါ်တဲ့အုံနောက်သေးတဲ့ကလေးမျိုးတွေမွေးဖွားလာတတ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကစလို့ဘရာဇီးနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးအများဆုံးဖြစ်ပွားခဲ့ပြီးလူနာ4000ကျော်ရှိခဲ့ပါတယ်။ဇီကာဗိုင်းရပ်စ်ပိုးကိုအရေးပေါ်အခြေအနေအဖြစ်WHO အဖွဲ့ကကြေညာထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 3လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ UI ကနေပြီးတော့အင်္ဂါနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်။ကမ္ဘာပေါ်ကချမ်းသာချွေဝသူတွေနဲ့နိုင်ငံရေးကောင်းဆောင်တို့ချူပါပါဝင်တဲ့လူပုဂ္ဂိုလ်ယာနဲ့ချီရဲ့ဒီနိုင်ငံရဲ့ချားမှာအခွန်ရှောင်ထားတဲ့ဗန်စင်းတွေပေါက်ကြားခဲ့တာနဲ့ပတ်သက်လို့ပါဝင်ပတ်သက်မှုအသေးစိတ်ကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ကမ္ဘာတဝက်အစိုးရတွေကတော့ဒီကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့ကတိပြုပြောကြတာရှိသလိုဒီသတင်းတွေဟာအချိန်မြင့်မရှိဘူးဆိုပြီးဝေဖန်ကြတာလည်းရှိပါတယ်။ဒီကိစ္စပွင့်လင်းမြင်သာမှုရှိရှိနဲ့စုံစမ်းစစ်ဆေးဖို့လိုလားသူတွေထဲမှာတော့ပနားမနိုင်ငံသမ္မတဟွမ်ကာလော့စ်ဗာရယ်လာလည်းပါပါတယ်
။ Todos somos un aliado de todos los países en la lucha por la transparencia del sistema financiero del país.
တိုင်းပြည်ရဲ့ငွေကြေးစနစ်ပွင့်လင်းမြင်သာမှုရှိရေးနိုင်ငံအားလုံးနဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒါဟာပနားမနိုင်ငံတစ်ခုတည်းအတွက်တင်မဟုတ်ပဲကမ္ဘာနိုင်ငံတိုင်းအတွက်ဖြစ်ပါတယ်။ပနားမနဲ့ကမ္ဘာလုံးဆိုင်ရာဒီငွေကြေးစနစ်တွေကိုကာကွယ်ပေးနိုင်မဲ့စုံစမ်းစစ်ဆေးမှုတွေထုတ်ဖော်ရေးသားချက်တွေကိုဆိုရအနေနဲ့ကြိုးဆိုပါတယ်ဒါမှသာဗန်နာငွေကြေးတွေကိုတရားမဝင်နှီးလန့်တဲ့အသုံးပြုနိုင်မှာမဟုတ်ဘဲဖြစ်မှာပါလို့ဒီပနားမသမ္မတကပြောသွားတာပါပနားမနိုင်ငံမိုဆက်ဖွန်စီကာဥပဒေအကျိုးဆောင်ကုမ္ပဏီကအခွန်ရှောင်ပန်စီရင်လျှို့ဝှက်မှတ်တမ်းပေါင်း 17,000 ခွဲလောက်ကိုအမည်မဖော်လိုသူတဦးကနေဒီဝါရှင်တန်မြို့အခြေဆိုင်နိုင်ငံတကာစုံစမ်းစစ်ဆေးရေးသတင်းတောက်များအဖွဲ့ ICIJ ကိုပေးခဲ့တာပါအခုပေါက်ကြတဲ့မှတ်တမ်းတွေထဲမှာနိုင်ငံရဲ့ခြားကုမ္ပဏီ 15,600 မှာမှတ်ပုံတင်ထားတဲ့ဘဏ်900ကျော်ပါဝင်တယ်လို့ ICIJ သတင်းတောင်များအဖွဲ့ကပြောပါတယ်ရှင်
။ပနားမနိုင်ငံကထွက်လာတဲ့အခွန်ရှောင်ဘန်စင်းလျှို့ဝှက်မှတ်တမ်းထဲမှာအိန္ဒိယဘောလိဝုဒ်ကနာမည်ကြီးသရုပ်ဆောင်တွေစက်မှုလုပ်ငန်းရှင်ကြီးတွေနဲ့အိမ်မြေတထေးတွေပါဝင်နေတာကြောင့်ဒီကိစ္စကိုဌာနပေါင်းစုံစုံစမ်းမှုတွေလုပ်ကြဖို့အိန္ဒိယဝန်ကြီးချုပ်မိုဒီကအမိန့်ထုတ်လိုက်ပါတယ်။ဒီကိစ္စကိုအမြန်ဆုံးအရေးယူဆောင်ရွက်သွားမယ်လို့အိန္ဒိယဗန္ဓာရေးဝန်ကြီးအာရွန်ဂျာယတ်လီကဒီကနေ့ကတိပေးလိုက်ပါတယ်။ဥပဒေနဲ့မညီညွတ်တဲ့ဗန်စင်းတွေကိုဒီစဲဥပဒေတွေနဲ့အညီတင်းတင်းကြပ်အရေးယူဆောင်ရွက်သွားမယ်လို့သူကပြောပါတယ်။အခွန်ရှောင်သူတွေရဲ့တရားမဝင်ငွေတွေကိုဖော်ထုတ်အရေးယူသွားမယ်လို့မိုဒီကရွေးကောက်ပွဲကာလတုန်းကကတိပေးခဲ့ပူးပါတယ်။အလားတူပဲအာဖရိကတိုက်မှာလည်းနိုင်ငံခေါင်းဆောင်12ဦးအပါအဝင်နိုင်ငံရေးသမား140ကျော်ဟာ အခွန်ရှောင်ဖို့နိုင်ငံရခြားဘန်ဆင်းဖွင့်လာကြတယ်လို့ပနားမားလျှို့ဝှက်မှတ်တမ်းမှာဖော်ပြပါရတယ်။အဲ့ဒီမှတ်တမ်းထဲမှာတောင်အာဖရိကသမ္မတဂျက်ကော့ဇူမာရဲ့တူကွန်ဂိုဒီမိုကရက်တစ်သမ္မတဂျိုးဆက်ဂဘာလီရဲ့အမွှာညီအမဖြစ်သူနိုင်ဂျီးရီးယားရင်းနှံတထေးအန်ဂိုလာနိုင်ငံရင်းနှံဝန်ကြီးတို့လည်းအမည်တွေပါဝင်ပါတယ်
။အမေရိကန်ကုမ္ပဏီကြီးတွေအနေနဲ့အခွန်ရှောင်ဖို့နီလန်တစ်ခုအဖြစ်နဲ့တခြားတိုင်းပြည်တွေမှာသွားပြီးတော့လုပ်ငန်းတွေထူထောင်ထားတာမျိုးတွေသိပ်ပြီးလုပ်လို့မရအောင်စီးကျက်မဲ့နီလန်တစ်တွေကိုတော့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကတနင်္လာနေ့တုန်းကကြေညာသွားပါတယ်။အခွန်အောက်နေပြီးစီးပွားရေးလုပ်ငန်းတွေအပေါ်တင်းကျပ်မှုနေတဲ့တိုင်းပြည်တွေမှာရှိနေတဲ့ကုမ္ပဏီငယ်တွေကိုအမေရိကန်ကုမ္ပဏီကြီးတွေကဝယ်ယူပြီးတော့အဲ့ဒီမှာလုပ်ငန်းအခြေစိုက်ကြတာဖြစ်ပါတယ်။ဥပမာဆိုရင်တော့ဒီအမေရိကန်အခြေစိုက် Pfizer နဲ့အိုင်ယာလန်နိုင်ငံအခြေစိုက်Elegant ကုမ္ပဏီတို့ဟာဒေါ်လာသန်းပေါင်း 36,000 တန်ဖိုးရှိတဲ့ဒီစီးပွားရေးပူးပေါင်းဆောင်ရွက်မှုလုပ်တယ်ဆိုပြီးတော့နိုဝင်ဘာလတုန်းကကြေညာသွားတဲ့ဖြစ်ရမျိုးပါအခုထွက်လာတဲ့စီးမင်းသစ်တွေအပေါ်သူတို့ပြန်ပြီးတော့သုံးသပ်နေတယ်လို့ Elegant ကုမ္ပဏီကပြောထားပါတယ်အခုဒီဘဏ္ဍာရေးဌာနကထုတ်ပြန်တဲ့စီးမင်းသစ်ထဲမှာတော့စီးပွားရေးဖက်ဆက်လုပ်တဲ့လုပ်ငန်းအချင်းချင်းကြားငွေကြေးချင်းကားတာကိုကန့်သတ်ထားပါတယ်အမေရိကန်ကုမ္ပဏီခွဲတွေကအဲ့ဒီနီးကိုအသုံးပြုပြီးတော့နိုင်ငံရဲ့ခြားကပင်မကုမ္ပဏီကြီးတွေစီကနေငွေကိုချေးယူပြီးတော့သူတို့ကပင်မကုမ္ပဏီကြီးတွေကိုအတိုးပြန်ပေးရတာကြောင့်အမေရိကန်နိုင်ငံအတွင်းဝင်တဲ့ငွေပမာဏနှဲသွားပြီးတော့ဒီအမေရိကန်အစိုးရစီကိုပေးဆောင်ရမယ့်အခွန်ကလည်းနှဲသွားစီတာဖြစ်ပါတယ်။ဒီလိုမျိုးအခွန်ရှောင်တဲ့နီးကိုအသုံးပြုတာတွေကိုတားဆီးနိုင်ဖို့ဥပဒေသစ်ကိုတော့ဒီလွှတ်တော်ကအတည်ပြုပေးမှသာရမှာဖြစ်တယ်လို့ဘဏ္ဍာရေးဝန်ကြီး Jacob Liu ကပြောပါတယ်။အဲ့ဒီလိုဥပဒေအတိမပြုတ်နိုင်ခင်အထီးတော့ကုမ္ပဏီတွေကဒီနီလန်းပေါင်းစုံနဲ့အခွန်ရှောင်ဖို့လုပ်နေအောင်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်ဒီလိုဗန်ဒါရေးဝန်ကြီးဌာနရဲ့ဆောင်ရွက်ချက်ကိုသမ္မတဘရက်အိုဘားမားကလည်းဒီဝမ်းမြောက်ကြောင်းအိမ်ပြူတော်ပြောရေးဆိုခွင့်ရှိသူကပြောပါတယ်ရှင
်ဂရိနိုင်ငံမှာထိန်းသိမ်းထားတဲ့ရွှေပြောင်းအခြေချလာသူ3,000လောက်ထဲကဘယ်သူတွေကိုတူရကီနိုင်ငံကိုပြန်ပို့သွားမလဲဆိုတာကိုဂရိနဲ့ EU တို့ပူးတွဲဆုံးဖြတ်သွားမယ်လို့ဆိုပါတယ်ဂရိနိုင်ငံတူရကီနိုင်ငံကိုပြန်ပို့မယ့်အစီအစဉ်ကိုတော့ဒီကနေ့ရက်ဆိုင်ထားပါတယ်
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမှခင်ဖြူထွင်းတဲ့ကိုညံဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါမယ်ရှင်မြန်မာအစိုးရတေလက်ထက်နိုင်ငံချစ်ကြည်ရေးခီးစဉ်အဖြစ်ရောက်ရှိလာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီဟာမြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံပြီးတော့စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။ဒါပေမဲ့မြန်မာနဲ့တရုတ်ကြားအငင်းပွားပွဲဖြစ်နေတဲ့မြစ်ဆုံလိုတရုတ်စီမံကိန်းတွေပြန်ဆနိုင်ဖို့ကိစ္စကိုတော့ဆွေးနွေးခြင်းမရှိသေးဘူးလို့ဒေါက်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းထောက်ကိုမိုးစောကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တရုတ်နိုင်ငံနိုင်ငံခြားရေးဝန်ကြီးဟာဒီနေ့နေကင်းပိုင်းကနေပြည်တော်အပြည်ပြည်ဆိုင်ရာလေးစိတ်ကိုရောက်ရှိခဲ့ပါတယ်။ဒါဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရအသစ်ပြောင်းလဲပြီးတပတ်ကြာကာလအတွင်းမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့နိုင်ငံခြားတန်တမန်ဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆန်းစုကြည်ရဲ့ဖိတ်ကြားချက်အရတရုတ်ဝင်ချစ်ကြည်ရေးခီးစဉ်ဖြစ်နှစ်ရက်ကြာလာရောက်တာလည်းဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးတို့တွေ့ဆုံဆွေးနွေးပြီးနောက်ဒီကနေ့ညနေ၄နာရီခွဲအချိန်လောက်မှာသတင်းစာရှင်းလင်းပွဲကျင်းပရမှာတော့ဒေါက်တာဆန်းစုကြည်ကအစိုးရအသစ်တပ်တန်တပတ်ကြာကာလအတွင်းမှာအခုလိုလာရောက်တာဟာနှစ်နိုင်ငံချစ်ကြည်ရေးကိုဖော်ဆောင်တာဖြစ်ကြောင်းပြောဆိုပြီးမြန်မာနိုင်ငံဘက်ကသဘောထားကိုအခုလိုထုတ်ဖော်ပြောဆိုပါတယ်
။ကျွန်တော်တို့ကအင်းကြီးနိုင်ငံတွေဖြစ်တာနဲ့အမျှကျွန်တော်တို့ရဲ့ဆက်ဆံရေးဟာအင်တာမအရေးကြီးပါတယ်။ကျမတို့နိုင်ငံရေးရတော့တာမဟုတ်ဘူးလူမှုရေးရစီးပွားရေးရလည်းအများကြီးအရေးကြီးပါတယ်ဒီအရေးကြီးမှုကိုလည်းတရုတ်နိုင်ငံအနေနဲ့အသိမှတ်ပြုတယ်လို့ပဲကျမတို့ဒီလိုပဲမြင်ပါတယ်ကျမတို့ရဲ့အစိုးရဟာနိုင်ငံခြားရေးဘူဝါဒနဲ့ဆိုလို့ရှိရင်တကဘာလုံးနဲ့ခင်မင်းရင်းနှီးစွာကျမတို့ပူးပေါင်းဆောင်ရွက်ချင်ပါတယ်ဒီလိုကျမတို့တကဘာလုံးနဲ့ပူခင်မင်းရင်းနှီးစွာငင်းချမ်းရေးအတွက်လူသားများရဲ့တိုးတက်ဖွံ့ဖြိုးရေးအတွက်ဆောင်ရွက်တဲ့နေရာမှာကျမတို့ရဲ့အင်ဒီဂျင်းနိုင်ငံတွေကလည်းပါဝင်ပြီးတော့အတူလက်တွဲပြီးဆောင်ရွက်မယ်လို့လည်းကျမတို့ယုံကြည်ပါတယ်
။တရုတ်နိုင်ငံခြားရေးဝန်ကြီးကလည်းတရုတ်မြန်မာဆက်ဆံရေးကိုအလေးထားကြောင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ပြည်သူလူထုဘဝမြင့်တင်ရေးအတွက်လည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းအပြင်နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုကိုလည်းမြင့်တင်ဆောင်ရွက်မှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံကမြန်မာပြည်မှာအကြီးစားစီမံကိန်းတွေဆက်လက်ဖော်ဆောင်တာနဲ့ပတ်သက်တဲ့မေးခွန်းအပေါ်မှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကဖြေဆိုတာကိုဘာသာပြန်သူကအခုလိုပြန်ကြားပါတယ
်။အဲ့ဒီပူပန်းဆောင်ရွက်မှုဆောင်ရွက်ရမှာတချို့ကိစ္စကိုတချို့စီမံကိန်းမှာကိစ္စတချို့ပေါ်ပေါ်လာပါလေတဘောဝကြတဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့ ခုနကကျွန်တော်နဲ့မြန်မာဝန်ကြီးကိုဒီကျွန်တော်ဂျုံတဲ့နေတဲ့ကိစ္စကိုဒီချစ်ကြည်ရင်းနှီးတဲ့နီလန်မှတ်သင်းအားလုံးဖြည့်ရှင်းနိုင်ပါလေလို့တပတ်တူကြပါလေ
တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အင်းနီးချင်းကောင်းအဖြစ်နဲ့စီးပွားရေးနဲ့ရင်းနှီးမြှုပ်နှံတာတွေမြင့်တင်ဖို့ရှိတယ်လို့အခြေခံအဆောက်အုံတည်ဆောက်ရေးစက်မှုကဏ္ဍလေယာဉ်နဲ့ဆင်မြောင်းကဏ္ဍတွေမှာကူညီဖို့ရှိကြောင်းလည်းတရုတ်နိုင်ငံရဲ့ဝန်ကြီးကထည့်သွင်းပြောဆိုပါတယ်မြေဆုံစီမံကိန်းနဲ့တရုတ်မြန်မာအကြားချုပ်ဆိုထားတဲ့စာချုပ်တွေနဲ့ပတ်သက်တဲ့မေးမြန်းတာတွေကိုတော့ဒေါ်ဆန်းစုကြည်ကအခုလိုဖြေဆိုပါတယ
်။စာချုပ်ကကျမတော်မှမဖတ်သေးဘူး။အဲ့တော့ပြည်သူလူထုကိုချပြတ်ဖို့ဆိုတာခက်ပါလိမ့်မယ်။ထူးထူးထွေထွေပါမှကျမတို့ဒီကိစ္စကိုပြောဝင်ကြီးရတော့ထည့်ပြီးပြောခဲ့တာရှိပါတယ်။ဘာမှတော့ထူးထူးထွေထွေမဆွေးနွေးခဲ့ပါဘူး။အခုဒီဝင်ကြီးရလာတယ်ဆိုတာကျမတို့အစိုးရအဖွဲ့အစည်းကိုဂုဏ်ပြုဖို့နောက်ကျမတို့ရဲ့နိုင်ငံနှစ်နိုင်ငံကြားမှာရင်းနှီးမှုစောင့်တည်ဖို့ဒါတွေကိုအလေးထားပြီးတော့ပြောခဲ့တဲ့ကိစ္စဖြစ်ပါလေ။ဒါတွေအဲ့ဒါအတွက်လာတာပါ။ဒီလိုတခြားကိစ္စတွေကိုအသေးစိတ်ဘာမှမဆွေးနွေးခဲ့ပါဘူး
။ဒီကနေ့သတင်းစာရှင်းလင်းပွဲမှာနေဆက်ဒေတာတည်ချင်းအေးချမ်းရင်းနဲ့ငင်းချမ်းရင်းလုပ်ငန်းစဉ်တွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့တရုတ်နိုင်ငံပါဝင်မဲ့အခြေအနေတွေကိုထည့်သွင်းပြောဆိုတာမရှိသလိုအချိန်အကန့်အသတ်ကြောင့်သတင်းထုတ်တွေဘက်ကမေးမြန်းတာလည်းမရှိခဲ့ပါဘူး။သတင်းစာရှင်းလင်းပွဲကိုညနေ9နာရီမှာရုပ်သိမ်းခဲ့ပါတဲ့။ဒေါ်ဆန်းစုကြည်ဟာလွန်ခဲ့တဲ့နှစ်ဇွန်လအတွင်းကတရုတ်ကွန်မြူနစ်ပါတီရဲ့တရားဝင်ဖိတ်ကြားချက်အရတရုတ်နိုင်ငံကို9ရက်ကြာတွားရောက်ခဲ့တယ်လို့တရုတ်နိုင်ငံသမ္မတဝန်ကြီးချုပ်အပါအဝင်ပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ
်။ကုမိုဇော်ပါရှင်။အခုတော့ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံထားမယ့်ဥရကျန်းကိုအတည်ပြုလိုက်တဲ့အကြောင်းသင်ပြချင်ပါတယ်။ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံထားမယ့်ဥရကျန်းကိုအမျိုးရာလွှတ်တော်မှအတည်ပြုပြီးတဲ့နောက်ဒီကနေ့ပြည်သူ့လွှတ်တော်မှလည်းအတည်ပြုလိုက်ပါပြီ။ပြည်သူ့လွှတ်တော်အတွင်းအတီးပြုတ်ရေးဆွေးနွေးကြရမှာတော့ဥပဒေကြမ်းမှာအချက်အတော်များများကိုတက်မတော်တာကိုစလဲရီယောစစ်ဘိုချုပ်ဟောင်းတွေဦးဆောင်တဲ့ကြံ့ခိုင်ရေးပါတီကပါကန့်ကွက်ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမေခါကသတင်းပေးပို့ထားပါရရှင်
။ NLD ပါတီကနေတင်လာတဲ့ဒီဥပဒေပါအခန်း၈ခန်းမှာခုနှစ်ခန်းစလုံးကိုပြင်ဆင်ပေးဖို့တက်မတော်သားကိုယ်စားလှယ်တွေဘက်ကဒီကနေ့ပြည်သူ့လွှတ်တော်မှာတင်ပြဆွေးနွေးခဲ့ပြီးမဲခွဲရမှာတော့လွှတ်တော်ရင်းရွေးကောက်ခံတွေနဲ့ခန့်အခန့်ကိုယ်စားလှယ်တွေအကြားအကြီးမားဆုံးပုတ်တိုက်မှုတစ်ရက်ဖြစ်ပေါ်လာခဲ့ပါတယ်။မဲခွဲဆုံးဖြတ်တာမှာစစ်တပ်ကိုယ်စားလှယ်တွေဘက်ကမဲပေးခြင်းမရှိသလိုမဲရလက်အရာအတီးပြူကိုလွှတ်တော်ဥက္ကဋ္ဌကဆုံးဖြတ်ချက်ချရမှာလဲစစ်တပ်ဘက်ကကန့်ကွက်ခဲ့ပြန်ပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းကိုနိုင်ငံတော်သမ္မတရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းလို့ခေါင်းစဉ်ကအစပြင်ဆင်ဖို့ပါဝင်အချက်လက်တော်တော်များများကိုအချိန်ယူဆွေးနွေးလိုတယ်လို့စစ်တပ်ကိုယ်စားလှယ်တွေဘက်ကတင်ပြခဲ့ပါတယ်။ဥပဒေစံကော်မတီဝင်တဦးလည်းဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကတော့ဒီဥပဒေဟာတည်ဆဲဖွဲ့စည်းပုံကိုကျော်လွန်လှုပ်ဆောင်မှုတွေရှိတယ်လို့တတိပေးပြောဆိုသွားပါတယ်
။တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်တွေကိုလေးစားလိုက်နာမှုမရှိချင်းဖွဲ့စည်းပုံအခြေခံဥပဒေကပြဋ္ဌာန်းချက်တွေကိုကျော်လွန်ဆောင်ရွက်ခြင်းဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်တွေကိုအားနည်းအောင်ဆောင်ရွက်ခြင်းတွေဟာမိမိတို့နိုင်ငံတော်နဲ့နိုင်ငံသားအားလုံးအတွက်မလိုလားတဲ့ကိစ္စတွေဖြစ်ပေါ်စီနေမှာကြောင်းတင်ပြလိုပါတယ်တည်သွင်းတဲ့ဥရကျန်းနဲ့ပတ်သက်လို့လည်းဖွဲ့စည်းပုံအခြေခံဥရနဲ့ဆန့်ကျင်ကျော်လွန်မှုများရှိနေကြောင်းကျွန်တော်တက်မတော်ကိုယ်စားလှယ်တွေကထောက်ပြဆွေးနွေးမှုများပြုလုပ်ကြပါတယ်ဒီလိုသုံးသပ်ပြင်ဆင်မှုများဆောင်ရွက်ခြင်းမပြုဘဲဥပဒေပြင်ဆင်တဲ့ပုံမှန်တွေကိုမဲခွဲဆွေးနွေးခြင်းများပြုလုပ်ပြီးတော့မှအတည်ပြုမှုများဆက်လက်ဆောင်ရွက်မယ်ဆိုရင်တော့ကျွန်တော်တက်မတော်ကိုယ်စားလှယ်တွေအနေနဲ့တော့မဲပေးခြင်းများဆောင်ပြီးမဟုတ်ပါကြောင်းတင်ပြပါတယ်ခင်ဗျာ
ပြည်တော်စုကြမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းကတော့လက်ရှိတင်ပြထားတဲ့ဥပဒေဟာတခါတုံးဥပဒေဖြစ်နေတယ်လို့လွတ်တော်မှာဝေဖန်ခဲ့ပါတယ်။ပြီးခဲ့တဲ့လွတ်တော်တုန်းကတော့ဥပဒေတစ်ခုရေးဆွဲမယ်ဆိုရင်လွတ်တော်ရင်းဥပဒေကော်မတီဝင်များပြည်ပဥပဒေပညာရှင်များလွတ်တော်ကိုယ်စားလှယ်များတွေ့ဆုံကအကြေအလဲဆွေးနွေးပြီးမှလွတ်တော်ရင်းထပ်မံဆွေးနွေးပြီးအတည်ပြုခဲ့တဲ့အစဉ်အလာရှိပေမဲ့ဒီတစ်ခေါက်လွတ်တော်ပြန်အစဥပဒေကြမ်းတွေတင်သွင်းတာမှာဒီလိုလှုပ်ဆောင်မှုတွေမရှိတဲ့အတွက်အားနည်းချက်တွေရှိနေကြောင်းထောက်ပြပြောဆိုခဲ့ပါတယ်
ကျွန်တော်ဒီနေ့ဆွေးနွေးပွဲကကျွန်တော်တို့တင်ပြတဲ့ပုံစံတွေနဲ့ဥပဒေကြမ်းကော်မတီနဲ့နှစ်ဦးကျွန်တော်တို့မဲခွဲဆုံးဖြတ်ပြီးတော့မှဆောင်ရွက်တဲ့အနေအထားမှာယနေ့တွေ့ရှိရမှာဖြစ်ပါတယ
်ဒီလိုတင်ပြခဲ့ပေမဲ့လွတ်တော်ဥပဒေကြမ်းကော်မတီကတော့ဒီဥပဒေကြမ်းမှာပြင်ဆင်ရမှာတွေမရှိတာကြောင့်အမျိုးသားလွတ်တော်ကတင်ပြခဲ့တဲ့အတိုင်းအတည်ပြုဖို့သာတင်ပြခဲ့ပါတယ်လွတ်တော်ဥက္ကဋ္ဌကဥပဒေပါပုံမှန်တစ်ခုချင်းစီအလိုက်မဲခွဲကအတည်ပြုခဲ့ပါတယ်ဒီလိုမဲခွဲတာမှာပြည်သူ့လွတ်တော်အတွင်းမှာရှိနေတဲ့ဘဲတက်မတော်သားကိုယ်စားလှယ်မှမဲမပေးခဲ့ပါဘူးဒီပြင်ဒီဥပဒေကိုပြည်သူ့လွတ်တော်မှာအတည်ပြုလိုက်တယ်လို့လွတ်တော်ဥက္ကဋ္ဌကကြေညာလိုက်စင်မှာပဲတက်မတော်သားကိုယ်စားလှယ်တွေကကြန့်ခိုင်ရေးကိုယ်စားလှယ်တွေဘက်ကပါလက်မခံနိုင်ကြောင်းမတ်တက်ထရက်ကထပ်မံကန့်ကွက်ခဲ့ပါတယ်ဒီလိုရွေးကောက်ခံတွေနဲ့ခန့်အပ်ခံတွေအကြားကအကြီးမားဆုံးပုတ်တိုက်မှုတစ်ခုအနေနဲ့ဒီကနေ့ပေါ်ပေါက်လာတဲ့အပေါ်မှာရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးခိုင်မောင်ကြီးကတော့အခုလိုသုံးသပ်လိုက်ပါတယ်
လက်ရှိဒီဥပဒေကိုပြဋ္ဌာန်းဖို့ အမြန်လုပ်နေတဲ့သဘောကိုလည်းသိရတယ်ပေါ့နော်ဒီပေါ်မှာဒါနိုင်ငံရေးစိန်ခေါ်မှုတွေရနေတဲ့စိန်ခေါ်ချက်တကယ်သဘောမျိုးတယောက်တည်းလို့ထုတ်ထားရမှာဖြစ်တယ်စမရော်နဲ့အနေရပါတီရဲ့ဆက်ဆံရေးအလားအလာမကောင်းဘူးလို့ပြောရမှာဖြစ်တယ
်တမရော်နဲ့ NLD ကြားကထိတ်ထိုင်ထွေးဆုံမှုတွေဟာ NLD ဥဆောင်တဲ့လွတ်တော်စတင်ချိန်တည်းကစတင်ခဲ့တာဖြစ်တယ်လို့ပြောရမှာပါ NLD ပါတီဘက်ကရွေးချယ်လိုက်တဲ့ဒုတမရာနဲ့အခြားသောအစိုးရအဖွဲ့ဝင်တွေအဖြစ်ရွေးလိုက်သူတွေကိုကန့်ကွက်တာတွေလည်းလွတ်တော်စတင်ခဲ့တာတမရော်ဘက်ကလှုံ့ဆော်ခဲ့မှုပါတယ်ဒီတစ်ချိန်ကတော့ NLD ပါတီကပထမဆုံးတင်တဲ့ဥပဒေမှာထပ်မံထိတ်ထိုင်ထွေးဆုံခဲ့တာဖြစ်ပါတယ်ဒီဥပဒေကြမ်းကိုပြည်သူ့လွတ်တော်ကပါအတည်ပြုလိုက်တာဖြစ်တာကြောင့်သမရဒန်ဆက်လက်ပေးပို့ရမှာဖြစ်ပြီးသမရဦးတင်ကျော်ကလက်မှတ်ထိုးပြီးရင်တော့ဒီဥပဒေဟာအတည်ဖြစ်ပါပြီ။အနာရ NLD ပါတီကဒေါက်ဆန်းစုကြည်ကိုသမရတင်မြောက်နိုင်ဖို့စီစဉ်ထားပေမဲ့ကန့်သက်ခံထားရတဲ့အခြေအနေကြောင့်ပုံစံတစ်မျိုးနဲ့ဥပဒေနဲ့အညီဥဆောင်နိုင်ဖို့ဒီကိစ္စကိုစီစဉ်ခြင်းဖြစ်တယ်လို့ပြောဆိုနေတာတွေရှိပါတယ်။ဒေါက်ဆန်းစုကြည်ကလည်းသမရဖြစ်ဖို့တားဆီးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြေနိုင်ခဲ့ဘူးဆိုရင်သမရအထက်မှာနေမယ်လို့ရွေးကောက်ပွဲမတိုင်ခင်တည်းကပြပြတတပြောဆိုထားပြီးဖြစ်ပါရဲ့ရှင်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရအသစ်နဲ့လွတ်တော်တို့ရဲ့ရပောင်းတရားတက်တန်းအတွင်းဖမ်းဆီးခံထားရတဲ့တက်ကြွလူချားသူတွေကိုပြန်လွှတ်ပေးဖို့လက်နက်ကင်တိုက်ပွဲတွေရပ်ဖို့စတဲ့လူ့အခွင့်အရေးနဲ့ပြည်တွင်းညီညွတ်ရေးကိစ္စတွေကိုအကောင့်ထည့်ဖို့ပြည်တွင်းပြည်ပကတိုက်တွန်းနေပါတယ်။ကျွန်တော်တို့သောတာရှင်တွေအနေနဲ့ရောနိုင်ငံရေးလူမှုရေးစီးပွားရေးစတဲ့ကဏ္ဍတွေထဲကဘယ်နေရာတွေမှာဥစားပေးဖြည့်ရှင်းစေခြင်းကြပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းတဲ့သောတာရှင်တွေအနေနဲ့ View ရဲ့ဖုန်းနံပါတ် 1-2-3-2-9-9-9 လေးကိုဆက်သွယ်ပြီးခေါ်ဆိုရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် View ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ဒါရိုက်လေလံအစီအစဉ်ကနေကြိုဆိုပါမယ်ခင်ဗျာ
ဒီကနေ့ည9:00နာရီဒါရိုက်လေလံစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ထင်းထင်းခံကြောင်းသားတွေအရေးသတင်းဖက်လက်ပေးရအောင်ပါအစိုးရတည်လက်ထက်သမရတိအနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံနဲ့ညီနိုင်ပြီးတော့အဖမ်းစီခံတပိတ်မောက်ចောင်းသူចောင်းသားတွေကိုသမရတိရဲ့လုတ်ပိုင်းခွင့်အာဏာနဲ့အ мян ဆုံးလှုပ်ပေးစီလိုပါတယ်လို့ចောင်းသားမိဘတွေနဲ့ចောင်းသားအရေးတက်ကြွလှူရှာသူတွေကတောင်းဆိုလိုက်ပါတယ်တပိတ်မောက်ចောင်းသားတွေနဲ့ဝန်းရံပြည်သူတွေကိုထောင်သွင်းအကျဉ်းချခံထားရတာတစ်နှစ်ကျော်သွားပြီဖြစ်လို့အ мян ဆုံးလှုပ်ပေးဖို့အစိုးရတိကိုအခုလိုတောင်းဆိုနေတာလည်းဖြစ်ပါတယ်အပြည့်စုံကတော့မဆူမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်တာယာဝတီကျင်းအောင်မှာထိန်းသိမ်းခံထားရတဲ့ចောင်းသားកောင်းဆောင်တွေတပိတ်မောက်ចောင်းသူចောင်းသားတွေဒီကနေ့ဧပြီလ5ရက်နေ့အင်္ဂါနေ့မှာတော့တာယာဝတီခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးပြီးဧပြီလ10ရက်နေ့အတွက်ရုံးချင်းပြန်ပြီးတော့ချိန်ထားပါတယ်ဒီမိုကရေစီပညာရေးစနစ်ဖြစ်ပေါ်လာရေးမန္တလေးကနေရန်ကုန်အထိတပိတ်မောက်ခီးရှည်ချီတက်လမ်းလျှောက်ဆန္ဒပြရင်းလေဗရန်မြို့မှာအကြမ်းဖက်ဖြိုခွင်းခံရလို့ပြီးခဲ့တဲ့မတ်လ10ရက်နေ့ကတည်းကဖမ်းဆီးထားပြီးတာယာဝတီတရားရုံးအပြင်ရန်ကုန်မြို့ကတရားရုံးတွေမှာចောင်းသားတွေတရားရင်ဆိုင်လာခဲ့ရတာတစ်နှစ်ကျော်လာပြီဖြစ်ပါတယ်အစိုးရဟောင်းအာနာမလွှဲခင်ចောင်းသားတွေလွှတ်ပေးဖို့တောင်းဆိုခဲ့တယ်လို့အာနာလွှဲပြောင်းပြီးနောက်ပိုင်းအခုအစိုးရတဲ့လက်ထက်မှာလည်းအဖမ်းစည်းခံចောင်းသားတွေအ мян ဆုံးပြန်လွှတ်ပေးဖို့ចောင်းသားမိဘတွေကမျှော်လင့်နေကြတာပါချက်ချင်းပြန်လွှတ်ပေးမယ်လို့ယုံကြည်မှုမရှိပေမဲ့အစိုးရတဲ့လက်ထက်မှာတော့တရားဥပဒေနဲ့အညီတမာတမတ်ကြကြဆုံးပြတ်ပြီးလွှတ်ပေးလိုက်မယ်လို့ထင်ကြောင်းចောင်းသားတပိတ်ဦးဆောင်သူចောင်းသားခေါင်းဆောင်ကိုမင်းသွေးတဲ့ရဲ့မိခင်ဖြစ်သူဒေါက်ခင်ယူကပြောပါတယ်မိ
သားစုရဲ့အမြင်ကတော့နှစ်တိကူမတိုင်ခင်ကိုလွှတ်လိုက်မယ်လို့အားလုံးကမျှော်လင့်တာပေါ့နော်ပြင်းတက်တက်လေးတက်တက်ရုံးမှာပြီးတော့လေရုံးမှာမှာနဲ့ပြီးတော့ဈေးဝင်ဆိုင်ခရီးလေးလဲသူတို့ချိုးဖြတ်တယ်ចောင်းသားတွေကအေးစစ်စစ်ပန်းခံရမယ်လို့ပြောထားတာကိုပဲဒီမတရားရိုက်နဲ့အန်စီပြီးတော့အသားဆုံးလို့ဆိုရှင်ပေးပြီးလို့အောင်သတင်းထွက်တာလေစံကောင်းလို့အစက်မတည်ပဲနဲ့အခုအချိန်မှဆိုသူတို့ချိန်နဲ့ထားတဲ့ဒဏ်ရာတွေနဲ့တွေးတဲ့ဒဏ်ရာတွေရှိတဲ့ယောဂတွေကသူတို့မှရှိနေကြတယ်လေဒီနေ့လဲကြော်လာပြီးပြည်ပတွေမှာလဲတော်လေးကိုခံစားရတာပေါ့နော်အန်တီအုံကြီးတွေအနေနဲ့ကတော့ညှော်လင်းချက်တွေကတော့ထားပါတယ်ဒါပေမဲ့ညှော်လင်းတယ်လို့ဖြစ်မလားလို့ဆိုရှင်ပို့ပြီးတော့ခံစားရမှာမို့လို့အန်တီအနေနဲ့ရုံးကြီးချက်ကတော့သိပြီးတော့ညှော်လင်းချက်တွေတအားတော့မထားဘူးပေါ့နော်ဒါပေမဲ့ဖြစ်စေချင်တာပေါ့ဒီဒီမိုကရေစီအစိုးရအစမတမညှတာတဲ့သမဒါကြီးတက်နေပြီးနိုင်ငံခေါင်းဆောင်ကြီးတက်နေပြီးဆိုတော့အန်တီတို့အနေနဲ့ကတော့ပထမဟိုအစိုးရတဲ့ပို့ပြီးတော့အားကိုးတယ်အားထားတယ်ပေါ့နော်
အထိမ့်သိမ့်ကန်ဘာကတာចောင်းသားခေါင်းဆောင်မဟန်နီဦးရဲ့ဖခင်နိုင်ငံရေးကျင်းသားဟောင်းတူလည်းဖြစ်တဲ့ဦးထွန်းဦးကတော့အစိုးရတည်းရဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုနားလည်ပေမဲ့လို့ចောင်းသားတွေအ мян ဆုံးလွတ်မြောက်ရေးဆောင်ရွက်ပေးစီလိုပါတယ်လို့လည်းပြောပါတယ
်အစိုးရတည်းကတော့ဗျာဟိုကျွန်တော်အမြင်ပြောရရင်150လုံးလုံးအုပ်ထုတ်ခံခဲ့ရပြီးတဲ့စစ်အစိုးရရဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်တာပဲရှိသေးတယ်လေ ဒါပြည်သူအစိုးရအနေနဲ့အခုမှစကားစားဆိုတာတော့မှဝိကာစားခလေးလေးလို့တော့ပြောလို့မရသေးတဲ့အခြေအနေမျိုးမှာရှိတော့သူ့ကိုကျွန်တော်တို့အများကြီးပြုစုပြီးတော့အရွယ်ရောက်အောင်လုပ်ရအောင်ပဲသဘောမှာရှိပါတယ်တချို့ကိစ္စလေးတွေကအားနဲ့တည်းရှိကောင်းရှိနိုင်ရင်လေအဲ့ဒီအတွက်တော့ကျွန်တော်တို့ကနားလည်ပေးရမှာပေါ့ဗျာဒါပေမဲ့အခုပြည်သူလူထုကဆိုရတရားဖြစ်လာပြီးတော့ပထမဦးဆုံးလှုပ်တင်တာကတော့ကျောင်းသားတွေရဲ့အခမ်းအနားအလွန်အရေးကြီးပါတယ်ကျောင်းသားတွေကိုဦးစားပေးပထမဦးဆုံးတောင်းရပေးနိုင်ခြင်းကသာရင်ကောင်းမွန်တဲ့ဗမာပြည်ရဲ့အနာဂတ်သမိုင်းကိုစတယ်ကောင်းမွန်တဲ့ဆိုရတရားကိုပို့ပြီးအားပေးနိုင်တယ်လို့ကျွန်တော်အထင်ပါတယ်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ဦးဆောင်တဲ့အစိုးရတဲ့လက်ထက်သမ္မတအနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံနဲ့ညှိနှိုင်းပြီးတော့အဖမ်းစည်းကံသဘိမောက်ကျောင်းသူကျောင်းသားတွေကိုသမ္မတရဲ့လုံပိုင်ခွင့်အာဏာနဲ့လွတ်အောင်လုပ်ပေးစေလိုပါတယ်လို့လည်းဒီမိုကရေစီပညာရေးသဘိတ်ကျောင်းသားအထောက်အကူပြုကော်မတီကဥဇော်ရန်ကလည်းပြောပါတယ
်ကျွန်တော်တို့ဆန္ဒအရတော့ချက်ချင်းလုပ်ပေးစီမှာလေဘာဖြစ်လို့လဲဆိုတော့သူပြည်သူ့အခြေခံဥပဒေပုံမှားတွေရလဲပေါ့နော်သမ္မတကလွတ်ခွင့်ရှိတယ်ပေါ့နောက်တစ်ခုကကာလုံပေါ့နော်ကာလုံနဲ့တိုင်ပြီးလွတ်လို့ရတယ်ပေါ့အဲ့တော့လွတ်လို့ရတဲ့အချင်းချင်းတစ်ခုပေါ့အာမြန်မာနိုင်ငံရဲ့အထွေထွေနိုင်ငံနေတဲ့ပညာရေးကိုကျွန်တော်တို့အဲ့ဒီကြောင်းလေးပို့တောင်းတဲ့ကျောင်းသားတွေကိုဘလို့ကျောင်းကျောင်းမှာဒီအချိန်မှာကျွန်တော်တို့ကထိမ့်သိမ်းထားတာဖန်ထားခြင်းအဖြစ်ကျွန်တော်တို့ဘလို့မှအကျိုးမရှိပါဘူးဒီကျောင်းသားတွေကိုတမင်းနဲ့ဖန်ထားတာနဲ့ကိုကျွန်တော်တို့တမင်းနဲ့ကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့အားလုံးအတွက်အကျိုးမရှိပါဘူးလွတ်စေခြင်းပါခင်ဗျာ
တပိမောက်ကျောင်းသားကိုယ်စားလှယ်တွေအစိုးရနဲ့လွှတ်တော်ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေNND ကတာဝန်ရှိတဲ့သူတွေသဘောတူထားတဲ့လေးဝင်ဆိုင်ဆွေးနွေးပွဲရက်လက်အစိုးရတဲ့လက်ထက်ဆက်ပြီးအကောင့်ထဲပေါ်နိုင်ရေးအပါအဝင်ကျောင်းသားတွေရဲ့တောင်းဆိုချက်17ချက်ရရှိရေးကိုလည်းကျောင်းသားတွေကဆက်လက်ကိုင်းဆွဲထားကြစေဖြစ်ပြီးဆက်တောင်းဆိုသွားမယ်လို့ပြောကြပါတယ်ဒီကနေ့လွှတ်တော်မှာပညာရေးဝန်ကြီးအဖြစ်ဒေါက်တာမျိုးသိန်းကြီးကိုအတည်ပြုခန့်အပ်လိုက်တဲ့အပေါ်ပညာရေးလောကသားတွေအကြားမှာရောအမျိုးသားပညာရေးဥပဒေကိုကန့်ကွက်ခဲ့ကြတဲ့ကျောင်းသားတွေကြားမှာပါမေးခွန်းထုတ်ခဲ့ပါတယ်အထူးသဖြင့်ကတော့သူဟာသမ္မတဦးသိန်းစင်အစိုးရလက်အမျိုးသားပညာရေးဥပဒေပေါ်ပေါက်ရေးနဲ့ပညာရေးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာဥဆောင်ခဲ့သူဖြစ်တာမို့ပညာရေးလေးပွင့်ဆိုင်ဆွေးနွေးပွဲဒီမှာကျောင်းသားတွေနဲ့ထိတ်တိုက်တွေ့ခဲ့သူတူဦးလည်းဖြစ်ပါတယ်ရှင
်မဆူမောမရှင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်ကိုဒီကနေ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခုညနေခင်းသတင်းတွေမကြာခင်ပြီးဆုံးတော့မှာပါဒီကနေ့ရဲ့ထိတ်တန့်ရောက်သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်
မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာပထမဆုံးချိန်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံစာရေးဝန်ကြီးဝမ်ယင်နဲ့တွေ့ဆုံရမှာမြန်မာနိုင်ငံအတွင်းအခြေတင်ဖြစ်စရာတွေခြုံနေရတဲ့တရုတ်နိုင်ငံကစီမံကိန်းတွေနဲ့ပတ်သက်လို့ထိထိကျကျဆွေးနွေးတာမျိုးမရှိတဲ့အကြောင်းမြန်မာနိုင်ငံစာရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒေါက်အောင်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့နှစ်ရက်ကြာခီးစဉ်ဖြစ်ရောက်လာတဲ့တရုတ်နိုင်ငံစာရေးဝန်ကြီးကတော့မြန်မာနိုင်ငံမှာယင်းနှိမ့်ညွတ်မှုအများဆုံးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့တနိုင်ငံဆက်ဆံရေးဆက်လက်တိုးမြင့်သွားဖို့နဲ့မြန်မာနိုင်ငံမှာတရုတ်နိုင်ငံကလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနဲ့ဒီဒေသခံတွေအကျိုးခံစားဝင်ရအောင်ဆောင်ရွက်သွားဖို့ညွှန်ကြားသွားမှာဖြစ်တဲ့အကြောင်းပြောဆိုပါတယ်ရှင်တခါတော့ဆန်းစုကြည်တာဝန်ယူထားတဲ့ဝန်ကြီးဌာန၄ခုထဲကနှစ်ခုဖြစ်တဲ့ပညာရေးနဲ့ဒီလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအထက်ဝန်ကြီးတွေကိုပြည်ထောင်စုလွှတ်တော်ကဒီကနေ့အတည်ပြုလိုက်ပါပြီ။ပညာရေးဝန်ကြီးဌာနအထက်ဒေါက်တာမျိုးသိန်းကြီးနဲ့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအထက်ဦးဖေစင်ထွန်းတို့ကိုခန့်အပ်ဖို့ကန့်ကွက်သူမရှိတာကြောင့်ပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်ကြပါ။ဒါအပြင်ဒီပြည်ထောင်စုရှေ့နေချုပ်အဖြစ်ဗိုလ်ချုပ်ဟောင်းတူဖြစ်သူဒုတိယရှေ့နေချုပ်ဟောင်းဦးထွန်းထွန်းဦးနဲ့စီရင်စစ်ချုပ်အဖြစ်စီးပွားရေးတက္ကသိုလ်ပါမောက်ခချုပ်ဟောင်းဦးမော်တန်းတို့ကိုခန့်အပ်ဖို့လည်းပြည်ထောင်စုလွှတ်တော်မှဒီကနေ့အတည်ပြုလိုက်ပါရရှင်။ကမ္ဘာပေါ်ကချမ်းသာကြွယ်ဝသူတွေနဲ့နိုင်ငံရေးခေါင်းဆောင်တို့ပါဝင်တဲ့လူပုဂ္ဂိုလ်ရာနဲ့ချီရဲ့ဒီနိုင်ငံရဲ့ချားမှာအခွန်ရှောင်ထားတဲ့ဗန်ဆင်းတွေပေါက်ကြားခဲ့တာနဲ့ပတ်သက်လို့ပါဝင်ပတ်သက်မှုသိစိတ်ကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ကမ္ဘာတဝန်အစိုးရတွေကတော့ဒီကိစ္စစုံစမ်းစစ်ဆေးမှုတွေလုပ်သားဖို့အခရီးပြုပြောဆိုကြတယ်လို့ပဲဒီသတင်းတွေဟာအချင်းမြင့်မရှိဘူးဆိုပြီးတော့ဝေဖန်ကြတာလည်းရှိပါတယ်ဒီကိစ္စပွင့်လင်းမြေသားမှုရှိရှိစုံစမ်းစစ်ဆေးဖို့လိုလားသူတွေထဲမှာတော့ပနမားနိုင်ငံသမ္မတခွမ်ကာလော့စ်ဖရယ်လာလည်းပါပါရရှင်
တရင်ချင်းချုပ်ကိုမခင်ဖြူထွေကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ် VOA America အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ53 kHz 5885နဲ့လိုင်းလာမီတာ190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါသောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.